ဩစတြေးလျအာဆီယံထိပ်သီးညီလာခံကနေမြန်မာရေအားလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးပွဲဖြစ်လာဖို့တောင်းဆိုလိုက်ကြပါတယ်။တောင်တရုတ်ပင်လယ်ထဲမှာတော့တရုတ်နဲ့ဖိလစ်ပိုင်ကံယူတန်းစောက်တက်တွေခိုက်ရန်ဖြစ်ခဲ့ကြပါတယ်။ကဘာကျော်ဖော့အဆိုတော်ထေလာဆွေရဲ့စင်ကာပူရှိုးပွဲကအာဆီယံနိုင်ငံတွေကြားခရဲရိုက်ခဲ့ပါတယ်။ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့ဟာကဘာလေတူအညစ်ညံဆုံးစည်ရင်ဝင်သွားပါတယ်။ဒီလိုထူးခြားတဲ့အာရှတလွာသတင်းများအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ကစောဖို့ပါပါခင်ဗျာ။ဩစတြေးလျနိုင်ငံမဲပေါင်းမြို့မှာဒီတစ်ပတ်ထဲအာဆီယံခေါင်းဆောင်တွေစုဝေပြီးတော့ဩစတြေးလျအာဆီယံထိပ်သီးညီလာခံကျင်းပခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြည်ထောင်စုကိုဖြည့်ရှင်းနိုင်ရေးအားလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးပွဲတစ်ခုဖြစ်လာဖို့ညီလာခံအပြည့်ကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်ကြပါတယ်။လက်ရှိဖြစ်နေတဲ့အကြမ်းဖက်လုပ်ရက်တွေအားလုံးချက်ချင်းရပ်တန့်မှုလည်းတိုက်တွန်းထားပါတယ်။မြန်မာရေးဖြည့်ရှင်ရေးမှာအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုပဲဆက်လက်ကင်ဆယ်ထားမှာဖြစ်ပြီးတော့ဒီဘုံသဘောတူညီချက်တွေအလုံးစုံအကောင့်ထဲပေါ်လာတာကိုမြင်ကျင်တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။အခုလိုရှင်းတောင်အာရှခေါင်းဆောင်တွေစုဝင်နေကြတဲ့တစ်ချိန်တည်းမှာပဲရေးပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာလည်းတရုတ်နဲ့ဖိလစ်ပိုင်ကံယူတန်းဆောက်သင်္ဘောတွေထိတ်တိုက်ဆုံပြီးတော့ခိုက်ရန်ဖြစ်ခဲ့ကြပါတယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်နဲ့ထောက်ပံ့ရေးသင်္ဘောတွေကိုတရုတ်ဘက်ကနေစတင်ပိတ်ဆို့ရတာကနေစလို့နှစ်နိုင်ငံကြားအချင်းများကြတာဖြစ်ပါတယ်။တရုတ်ဘက်ကမိသားပိုက်ကြီးတွေပါတုံးပြီးတော့ဖိလစ်ပိုင်သင်္ဘောငယ်တွေကိုတိုက်ခိုက်ခဲ့တာကြောင့်ဖိလစ်ပိုင်ဘက်က၄ဦးထိခိုက်ဒဏ်ရာရသွားပါတယ်။ဒီအဖြစ်အပျက်ဟာရေပိုင်နဲ့အငင်းပွားနေတဲ့နှစ်နိုင်ငံကြားတင်းမာမှုတွေပိုတိုးလာစေပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုံပိုင်းကကျင်းပခဲ့တဲ့ကမ္ဘာကျော်ပေါ့အဆိုတော်ထေလာဆွေရဲ့ဖျော်ဖြေပွဲကြောင့်အရှိတောင်အာရှနိုင်ငံအစိုးရတွေကြားအငင်းပွားစရာတွေဖြစ်ခဲ့ပါတယ်။အဆိုတော်ထေလာဆွတ်ကိုစင်ကာပူအစိုးရကငွေကြေးအမြောက်များပေးပြီးတော့အရှိတောင်အာရှအတွင်းသူ့ရဲ့တနိုင်ငံထဲမှာပဲဖျော်ဖြေဖို့ဆိုပြီးတော့ညှိနှိုင်းခဲ့တာဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ကတော့စင်ကာပူနိုင်ငံဟာထေလာဆွတ်ကို American Dollar 3ပန်းကျော်ပေးပြီးတော့ငှားရမ်းခဲ့တာလို့သတင်းစာရှင်းလင်းပွဲတစ်ခုမှာအတည်ငြိမ်ပြောလိုက်ပါတယ်။ဖိလစ်ပိုင်လွှတ်တော်အမတ်တအုပ်ကလည်းစင်ကာပူရဲ့လုပ်ရက်ဟာအိမ်နီးချင်းကောင်းမပိသားဘူးလို့ဝေဖန်လိုက်ပါတယ်။စင်ကာပူဝန်ကြီးချုပ်ကတော့သူတို့ရဲ့လုပ်ရက်ဟာဘာမှအိမ်နီးချင်းကောင်းမပိသားစရာမရှိဘူးလို့တုံ့ပြန်ပါတယ်။ဖိလစ်ပိုင်ထိုင်းတရုတ်နဲ့ဒေသတွေမှာရှိတဲ့ထေလာဆွတ်ပြည်သက်တွေဟာငွေကြေးဒေါ်လာထောင်နဲ့ချီအကုန်ခံပြီးတော့စင်ကာပူတိသွားရောက်အားပေးခဲ့ကြတာဖြစ်ပါလိမ့်ခင်ဗျာ။ဗီယက်နမ်နိုင်ငံရဲ့မြို့တော်ဟန်နွိုင်းဟာကမ္ဘာလေတူအညစ်ညမ်းဆုံးနံပါတ်1စီးရင်ဝင်နေပါတယ်။ကမ္ဘာလုံးဆိုင်ရာလေတူစောက်ကြီးရဲ့အဖွဲ့ရဲ့အင်္ဂါနေ့ကနောက်ဆုံးထုတ်ပြန်တဲ့အချက်အလက်တွေအရPM 2.5 လို့ခေါ်တဲ့အမှုံမွားတွေဟန်နွိုင်းရဲ့လေတုထဲမှာတွေ့ရတာဖြစ်ပါတယ်။အဲ့ဒီအမှုံမွားတွေဟာမျက်စိနဲ့မမြင်နိုင်လောက်အောင်အရင်သိငဲ့ပြီးတော့အပတ်ရှူလမ်းကြောင်းကနေတဆင့်ကန်ဆာရောဂါဖြစ်နိုင်တဲ့အထိဆိုပါတယ်။ဟန်နွိုင်းမျိုးဟာဆောက်လုပ်ရေးလုပ်ငန်းခွင်တွေလည်းအများပြားရှိပြီးတော့လမ်းပေါ်မှာလည်းကားတွေဆိုင်ကယ်တွေမပြတ်တာမို့အခုလိုလေတုအညစ်ညမ်းဆုံးဖြစ်နေတာဖြစ်ပါတယ်ခင်ဗျာ။